ကျမကနူးပန်ပါတိုင်းသားဒေသကသတင်းတွေကိုစမ်းမင်းနဲ့အတူတင်ဆက်သွားမှာပါရွေးကောက်ပွဲကော်မရှင်ကကြားပြည်နယ်အတွင်းမှာရှိတဲ့ကျေးလက်တော်ရွာဒေသနဲ့အစိုးရတပ်တို့လုံခြုံရေးမယူနိုင်တဲ့နေရာတွေကိုမဲယုံတွေကိုဖျက်သိမ်းတယ်လို့ဒေသခံတွေကပြောပါတယ်မြို့နယ်အလံဝေးတဲ့နေရာဒေသတွေဖြစ်တဲ့လွယ်လင်ဒေါတမကြီးကွန်းနန်းနဲ့ဟိုယာစတဲ့ကျေးရွာတော်တော်များများမှာရှိတဲ့မဲယုံတွေဖျက်သိမ်းလိုက်တာဖြစ်ပါတယ်ဖြစ်သိမ်းမခံရတဲ့မြို့နယ်နီးစပ်တဲ့ဒေသတွေကိုတော့ရက်ွက်ကိုစားတရက်ွက်ကို10ရောက်လောက်ခေါ်ယူပြီးမဲထဲပုံထင်းနီးကိုတင် जा ပို့ချပေးပြီးမိမိတို့ရဲ့ရက်ွက်ကိုပြန်ရောက်ရင်ပြန်လဲပြောကြားခိုင်းတယ်လို့လွန်ကိုဒေသခံတယောက်ကပြောပါတယ်ဖြစ်သိမ်းလိုက်တဲ့ဒေသတွေမှာလူစင်းတွေကောက်ထားပြီးဖြစ်တာမို့ဒေသခံတွေကသူတို့မဲမပေးရပဲမဲပေးပြီးဖြစ်သွားမှာကိုစိုးရိမ်နေတယ်လို့ဆိုပါတယ်
တန်လွန်ရှိချန်းမုံတွန်မြို့နယ်ပြည်ထောင်စုကြံ့ခန့်ရင်းနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးဆိုင်အောင်ကြည်ကလူထုအပြည့်အဝထောက်ခံမယ်ပေးရင်ထိုင်းမြန်မာနယ်စကိတ်တစ်ခုဖြစ်တဲ့ PP1 ကိတ်ပြန်ဖွင့်ပေးမယ်လို့ပြောဆိုစည်းရုံးနေပါတယ်။အဲ့ဒီကိတ်ဟာဆိုရင်လွန်ခဲ့တဲ့နှစ်တွေကနယ်စအရေးမတည်ငြိမ်လို့ပိတ်လိုက်ဖွင့်လိုက်ဖြစ်နေခဲ့တာပါ။ဒီကိတ်ဟာချင်းမိုင်ခရိုင်ချင်းတောင်မြို့နယ်နဲ့ရှမ်းပြည်ရှိပိုင်းမုံတွန်မြို့နယ်ပုံပါခဲမြို့နယ်ခွဲကြားမှာရှိပြီးနောက်ဆုံးပိတ်ထားတာနှစ်နှစ်နီးရှိနေပါပြီ။အခုအချိန်ဒီမှာအရေးပေါ်လူနာတွေဒေရက်ခါအာနာပိုင်နဲ့အဆက်အသွယ်ရှိတဲ့လူတွေပဲဖြတ်တန်းသွားလာနိုင်တဲ့အတွက်မွန်းတွန်ကလူတွေအနေနဲ့တာခိလိက်ဘက်ကလာတဲ့ကုန်စီတွေကိုပဲအားထားရတယ်လို့ရှမ်းတရုတ်ကုန်တဲ့အမျိုးသမီးတဦးကပြောပါတယ်
။ရခိုင်ပြည်နယ်စစ်တွေမြို့မှာရခိုင်ပါတီနဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတို့အပြန်စည်းရုံးရာမှာရခိုင်ပါတီကိုထောက်ခံသူတွေပိုများတယ်လို့စစ်တွေမြို့ခန့်တွေကပြောပါတယ်။မနေ့ကစစ်တွေမြို့တရားသီးစုရက်ွက်မှာကြံ့ဖွံ့ပါတီကစာရေးဆရာကျွန်းသားငမန်းအငိမ့်စာဘုံမူကျော်စံလာနဲ့ဒေါက်တာချမ်းသာတို့ဟော်ပြိုပွဲပြုလုပ်တဲ့နေရာကိုလာရောက်နားထောင်သူ30လောက်သာရှိခဲ့ပါတယ်။ဒါပေမဲ့ရက်ွက်ချင်းကတ်နေတဲ့လမ်းမတော်မြောက်ရက်ွက်ကရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီကဟော်ပြောတဲ့နေရာကိုတော့လူထု400လောက်လာရောက်နားထောင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မွန်ပြည်နယ်မှာတော့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီမှစီယုံရင်ခီးစင်းရမှာသက်ဆိုင်ရာအာဏာပိုင်တို့ရဲ့နှောက်ယှက်တားဆီးနေတာကြောင့်စီယုံရေးကိုတအိမ်တက်တအိမ်ဆင်းပြီးလှုပ်ဆောင်နေရတယ်လို့စီယုံရေးမှူးတူကပြောပါတယ်
။ကျမကချမ်းလုံးမှာခုသတင်းဆောင်မတဲ့ပုတ်ကိုကြားကြရမှာပါ။ကရင်ဒီဒေသမှာတော့ဒေသခံတိုင်းရင်းသားမျိုးနွယ်စုတွေထဲကကရင်မျိုးနွယ်စုတွေရဲ့ကရင်အမျိုးသားပါတီသာရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်နိုင်မှာဖြစ်ပါတယ်။ဒီပါတီတစ်ခုတည်းနဲ့ကရင်ဒီလူမျိုးစုအလုံးကိုကိုစားပြုနိုင်မလား။ကရင်ဒီတွေကဘလို့မြင်ကြတယ်လဲဆိုတာကိုဒေလီထက်ကစူးစီးတင်ဆက်ထားပါတယ
်။ကယန်မျိုးသားပါတီဟာမြန်မာစစ်ဆိုးရနဲ့ငင်းချင်းရေးယူခဲ့တဲ့ကယန်ပြည်တစ်ပါတီကိုအခြေခံပြီးဖွဲ့စည်းထားတာပါ။ကယန်စာပေနဲ့ယဉ်ကျေးမှုအဖွဲ့ကခေါင်းဆောင်တွေပါဝင်တဲ့အတွက်ထောက်ခံမှုတွေတစုံတရာကိုတော့ရထားတယ်လို့ကယန်မျိုးသမီးအဖွဲ့မှဆိုဖီယာကပြောသွားပါဗျ။ကယန်စာပေရဲ့ယ
ဉ်ကျေးမှုဆိုတဲ့များဒီစားတဲ့ကျွန်တော်တို့လည်းပါတယ်။အနာမလေးတဲ့အဲ့ဒီမျိုးလူတွေကတော့ကိုကရံကိုအားပေးကိုကရံမအားပေးဘူးသူအားပေးမယ်ဆိုပြီးမြေထည့်ခိုင်းတယ
်။ Granny မျိုးနွယ်စုအသွင်းကကရံလူမျိုးတွေဟာကရားပြည်နယ်လို့ခေါ်တဲ့ Granny ပြည်ရဲ့ရှမ်းပြည်ရဲ့ကရင်ပြည်ရဲ့မန္တလေးတိုင်းနယ်မြေလေးပိုင်းကိုပိုင်းခြားပြီးတော့နေထိုင်လာကြတာပါ။ဒါကြောင့်ကရံအမျိုးသားပါတီဟာရှမ်းပြည်နယ်တောင်ပိုင်းရှိဖဲခုံမျိုးနယ်ကယားပြည်နယ်အတွင်းရှိလိုက်ကော်မျိုးနယ်နဲ့ဒီမော့ဆူမျိုးနယ်အပြင်ကရင်ပြည်နယ်မြောက်ပိုင်းတန်တော်မျိုးနယ်တွေမှာပါတီကိုယ်စားလှယ်ပေါင်း73ဦးနဲ့ဝင်ရောက်ရှင်ပြိုင်အရွေးခံကြမှာဖြစ်ပါတယ်။ Granny အမျိုးသားလူငယ်အစည်းအရုံးဥက္ကဋ္ဌ Sunshine ကတော့ပါတီအနေနဲ့ဒေသခံပြည်သူတွေရဲ့ဘဝတိုးတက်မှုကိုလှုပ်ပေးနိုင်မယ်မလှုပ်ပေးနိုင်ဘူးဆိုတာအခြေအနေတည်းရပေါ်တော့မူတည်လိမ့်မယ်လို့ပြောပါတယ်။
သူကရှင်းတဲ့ကရင်မျိုးသားပါတီကသူကကရင်မျိုးသားတွေဘဝတူတဲ့အောင်လုပ်မယ်လို့အဲ့ဒီတခုပဲသူတို့ပြောတာလေသူတို့ဒီ Granny မျိုးနွယ်စုတွေကကရင်တက်ပဲလုပ်မယ်ဆိုတော့ဒီတခြားမျိုးနွယ်စုတွေကတော့သူတို့လုပ်ပြီးမဲ့ပုံပေါ့
ကရင်ဒီတာဖို့ပြိုးတူတဲ့မှုကိုဖော်ဆောင်မယ်လို့ကရင်အမျိုးသားပါတီကကြွေးကြော်နေပြီမဲ့တကယ်လက်တွေ့မှာတော့ဖြစ်လာနိုင်စရာမရှိဘူးလို့ကရင်မျိုးဆက်တစ်လူငယ်တွေကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်ခွန်ရောဘင်ဆန်ကတော့ကရင်မျိုးဆက်တစ်လူငယ်အဖွဲ့ရဲ့တဲ့င်းနဲ့ပြန်ကြားရေးတာဝန်ခံဖြစ်ပါတယ
်။ကျောင်းမြတ်တပ်ကြီးမှာတပ်စံရဖွင့်နေဆောင်လို့နောက်ချက်ဖွင့်ရဖွင့်ရလိမ့်လမ်းစဉ်ဒီရဲ့ဖွင့်ဝင်ဆောင်တဲ့တာဝန်ကြီးတော်မှာနော်ကျောင်းမြတ်တပ်ကြီးနည်းနည်းဟိုအခန်းကြီးမှာဖွင့်တစ်ခုရဖြစ်တယ်ပေါ့နော်။အဲ့ဒါကြောင့်ကျောင်းသူအနေနဲ့ရောကျောင်းသူသူအနေနဲ့ပါကျော်လက်မခံရတဲ့အခြေအနေဖြစ်တယ်
1990ရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်ဖြစ်အရွေးခံရတဲ့ကရင်မျိုးသားခွန်မကိုပန်ကကရင်ပါတီရှိပေမဲ့လည်းကရင်မျိုးသားတွေအတွက် ညွန်လင့်စရာတိမ်ရှိဘူးလို့ပြောပါတယ
်။ဒါကိုကပါတီရှိပါတယ်ကိုလူမျိုးရှိပါတယ်ဆိုပြီးတော့ပြတ်သားတဲ့အဲ့ဒီကလွဲလို့ဥပဒေပြူအာနာတရားစီရနာဘာတစ်ခုမှလုံနိုင်မယ်မဟုတ်ဘူး
။ကရင်တိုင်းရင်းသားလူမျိုးစုကိုလက်မခံလို့ပါတီထောင်လူပုဂ္ဂိုလ်ကိုမုန်းလို့မဟုတ်ပဲစစ်အာဏာရှင်ကြီးဆိုမဲ့2008ဖွဲ့စည်းပုံကြောင့်ကရင်အမျိုးသားပါတီအနေနဲ့ရွေးကောက်ပွဲမှာပါဝင်ရင်လဲဘာမှမလုပ်ပေးနိုင်ဘူးလို့ခွန်မာရကိုပန်ကပြောသွားပါတယ်ရှင်။